ထိုင်းနိုင်ငံမှာအစိုးရကတမထားတဲ့လုပ်ခနှုန်းထားအတိုင်းအပြည့်မရကြတဲ့အထက်ချုပ်စက်ရုံအလုပ်သမားတွေအနေနဲ့ကျော်ကျင်းငွေဖြင့်အမေရိကန်ဒေါ်လာ9,900,000ကိုအလုပ်ရှင်အပါအဝင် Starbucks နဲ့ Walt Disney လိုကုမ္ပဏီကြီးတွေစီကနေရဖို့ရှိပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကစက်ရုံတွေမှာလုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားအတော်များများဟာအနှိမ့်ဆုံးတစ်နေ့လောက်အခ Writers တရင်ဌာနက 2019စက်တင်ဘာလမှာစုံစမ်းတွေ့ရှိခဲ့တာပါ။ အစိုးရတာဝန်ရှိသူတွေမနစ်ကဝင်ရောက်စစ်ဆေးခဲ့တဲ့စက်ရုံတစ်ခုရဲ့ပိုင်ရှင်ကတော့အဲဒီကအလုပ်သမား26တို့ကသူတို့ရဖို့ရှိတဲ့ပန်းငွေ3,500ကိုပေးဖို့တရားစွဲဆိုခဲ့တာပါ။ဒါပေမဲ့လည်းပိုင်ရှင်ဖက်ကပတ်သက်တမ်းမဲ့ယော်ကြည့်ပေးဖို့တတ်နိုင်တဲ့အတွက်ဒီပမာဏနဲ့ကြည့်ဖို့ဒီလထဲမှာပဲသဘောတူညီခဲ့တယ်လို့အလုပ်သမားတွေဖက်ကရှင်းနေလိုက်ပေးနေတဲ့ HRDF အဖွဲ့ရှင်းနေဂျာရက်မွန်စီရီကပြောပါရယ်။NGO အဖွဲ့တွေတွေ့ဆုံမေးမြန်းချက်အရအလုပ်သမားတွေဟာ Universal Studio အပြင် ပြည်နယ်နိုင်ငံရဲ့အကြီးဆုံး Tesco ကုမ္ပဏီအတွက်အဖို့အထယ်တွေချုပ်လုပ်ပေးနေတာပါ။အဲဒီကုမ္ပဏီတွေကတော့သူတို့ကိုပစ္စည်းပေးသွင်းနေသူတွေသမမဟုတ်မိဖက်လောက်ကန်နေသူတွေကကုမ္ပဏီဖက်ကခွင့်မချက်နဲ့မဟုတ်ဘဲနဲ့တရှိန်ခံစာချုပ်နဲ့လောက်ကန်နေတာလို့ပြောပါရယ်။ Disney, Starbucks နဲ့ Tesco ကုမ္ပဏီတွေဖက်ကလည်းနှစ်နာခဲ့တဲ့အလုပ်သမားတွေကိုရောကြည့်ပေးဖို့ဒီတစ်ပတ်ထဲမှာပဲသဘောတူညီခဲ့ပါရယ်။မြဝတီတစ်ဖက်ကမဲဆောက်မြို့ကစက်ရုံအလုပ်ရုံပေါင်း 430,000 ကျော်ထဲမှာမြန်မာရွှေ့ပြောင်အလုပ်သမားအများစုပါဝင်တာပါ။အဲ့ဒီဒေတာကအလုပ်သမားတွေကိုတွေးဆုံမေးမြန်းထားတာအပါအဝင်လေ့လာဆန်းစစ်ထားချက်အရအနှိမ့်ဆုံးလှုပ်အားခမပေးတဲ့စက်ရုံပေါင်း 30,000 ပါရှိမယ်လို့ HRDF နဲ့ MAP Foundation တို့ကခန့်မှန်းထားပါရယ်။